ဒီကနေ့နိုင်ငံရေးအကျဉ်းသားတချို့ပြန်လည်လွတ်မြောက်လာတဲ့ဆိုတဲ့အကြောင်းမှာလူရဲ့စိတ်နေပြီဖြစ်တဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်း16ဦးဟာဒီနေ့မှပဲပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒီလွတ်မြောက်လာတဲ့အထဲမှာအင်းစိန်ထောင်မှာပုံမှ9ညနဲ့ထောင်ဒဏ်9နှစ်ချခံထားရတဲ့ဘကသမြောက်အဖွဲ့ချုပ်ကကိုဟန်ဝင်းအောင်နဲ့အတူသူ့ရဲ့အမှုတွေ2ဦးလည်းပါဝင်လာခဲ့ပါတယ်။နေထောင်တွေကလူရဲ့စိတ်သူတချို့လည်းပြန်လည်လွတ်မြောက်လာခဲ့ကြပါတယ်။ထောင်တွင်းထဲမှာရှိနေစဉ်ဒီနိုင်ငံရေးအကျဉ်းသားတွေဟာကူးစက်ယောဂတွေအပြင်တခြားဝေဒနာတွေပြင်းထန်စွာခံစားခဲ့ရပြီးတော့ဆေးကုသခွင့်လည်းလုံလောက်စွာမရခဲ့ရဘူးလို့ဆိုပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးအပြည့်စုံကိုတော့စုံစမ်းမေးမြန်းထားတဲ့ Thai Chee Side View သတင်းထောက်မတ်အေးမာကပြောပြပေးပါမယ်ရှင်
။အင်းစိန်ထောင်တွင်းမှာပုံမှန်9ညနဲ့ထောင်ထဲ9နှစ်ချခံခဲ့ရတဲ့ဘကသများအဖွဲ့ချုပ်ကចောင်းသားတဦးဖြစ်တဲ့ကိုဟန်ဝင်းအောင်ဟာထောင်ထဲမှာရက်စိတ်နေခဲ့ရကြောင်းကိုလည်းအခုလိုပြောပြပါတယ်
။ဖြစ်စဉ်ကတော့ဒီ2003ခုနှစ်7လပိုင်း30ရက်နေ့မှာကျင်းပလိုက်တဲ့ကိုကင်းကျူးရဲ့ဒီနိုင်ငံကြီးလမ်းလမ်းမြေကိုဗမာနိုင်ငံဥဆိုင်ကျောင်းသားများတမကနိုင်ငံသားကြီးကကွန်ပျူတာဆန့်ကျင်နေဆိုတဲ့ကိစ္စမှာကျွန်တော်ပါဝင်နေတဲ့အတွက်ကျွန်တော်ကိုဒီအင်းစိန်ထူးတရားရုံးကပဲထောင်ထဲ9နှစ်ချပါတယ်ကျွန်တော်အင်းစိန်ထောင်ထဲကို2003ခုနှစ်အောက်တိုဘာလ9ရက်နေ့မှာစတင်ရောက်ရှိတယ်2004ခုနှစ်ဖေဖော်ဝါရီလ20ရက်နေ့မှာကျွန်တော်အမိန့်ချခြင်းခံရတယ်အခုကျွန်တော်2010ဒီဇင်ဘာလ18ရက်နေ့မှာသွားမြောက်လာပါတယ်အဲ့ဒါကဖြစ်ပြီပါတရားမမရပါဘူးနှစ်ပြည်ပါထောင်ဆောက်ရတဲ့ရက်နဲ့တွက်မယ်ဆိုရင်အော်တိုဘာလ9ရက်နဲ့တွက်မယ်ဆိုရင်9နှစ်2လနဲ့9ရက်တိတိဖြစ်သွားပါတယ
်အင်းစိန်ထောင်တွင်းမှာနေထိုင်စဉ်အတွင်းသူဟာ TB ယောဂဝေဒနာကိုခံစားခဲ့ရကြောင်းတွေကိုလည်းပြောပြပါတယ
်ကျမ်းမာရေးကတော့ကျွန်တော်ထောင်ချပြီးတော့၄နှစ်ပြည့်တဲ့2009ခုနှစ်မှာကျွန်တော် TB ယောဂစတင်ပြီးဖြစ်ပါတယ်အဲဒီအောင် TB ထောင်လာသေးတော့ပြီးတော့ပြီးသွားတဲ့ချိန်နောက်ထပ်တစ်နှစ်ခွဲ2009ခုနှစ်အော်တိုဘာထဲမှာဒုတိယအချိန်ကျွန်တော် TB ယောဂဆက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ကတ်တူးစေးတင်လာရပါတယ်အဲ့ဒါကခု2010မှာဆေးရှိလာတော့ပြီးပြေသွားပါပြီအခုဒုတိယကြိမ်ကတ်တူးတင်ပြီးသွားရင်တတိယကြိမ်ဆိုတော့ရင်မအားဖြင့်ပဲရှိတော့ပါတယ်ပထမကြိမ်ကနေဒုတိယကြိမ်ဘာကြောင့်ပြန်ဖြစ်ရလဲဆိုတော့ထောင်ရဲ့ဆေးဝါးကုသမှုစနစ်ဒီနဲ့ထောင်လေးနေထိုင်ရတဲ့အခြေအနေကအဓိကဆိုင်ပါလိမ့်မယ်ဥပမာဖြင့်ကျွန်တော်ပထမကြိမ်6လဒုတိယကြိမ်7လ2ကြိမ်တောက်ခဲ့ရတဲ့အချိန်မှာအောက်ဆန်းဆေးရုံကတီတီဆောင်နဲ့ကျွန်တော်တကားမှမတွေ့ခဲ့ရပါဘူးပြင်းစိန်ထောင်လေးဆောင်နဲ့ကကျွန်တော်မျက်ကွယ်ကုသခြင်းခံခဲ့ရပါတယ်ပထမကြိမ်ကုသပြီးတော့ကြောက်ကင်းသွားတယ်ဆိုတဲ့အခြေအနေမှာလည်းနောက်ဆက်တွဲအခါအားလို့ဆိုတာထပ်မံပြီးအတီးပြုဖြစ်စေနိုင်ရမယ်ချက်လုံးနိုင်ရမယ်ဒီကလေးစင်းမှုကိုတမန်ရမ်းမှုကိုမရှိပါဘူးအဲ့တော့ကျွန်တော်နောက်တစ်နှစ်ခွဲကြမှာခုခါကိုထပ်ပြီးခံစားရတာပါအဲ့တော့ထောင်လေးမှာဒီနေထိုင်ရတဲ့စနစ်ရဲ့သူတို့ရဲ့ဒီဒုံညုံရေးချီနေပေါ်မူတည်ပြီးတော့အပြင်ဆောင်အပြင်ကိုထုတ်ခွင့်မပြခဲ့ရတာအကြောင်းကျွန်တော်ဒီဟာကိုပုံမူပြီးစိုးရွားလာတာပါဒုတိယကြိမ်ခက်ဖြစ်လာတာပါ
နိုင်ငံရေးအကျဉ်းသားတွေအနေနဲ့စေကုသခံရမှုလုံလောက်စွာမရရှိပဲသွေးတိုးနှလုံးစီးကျူလေးဖြတ်ယောဂါတွေတီဘီပါဝင်ကူးစက်ယောဂါတွေခံစားနေရကြောင်းအင်းစိန်ထောင်တင်းကကျန်းမာရေးအတော်ဆိုးနေတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုလည်းအခုလိုပြောပြပါတယ
်ဘိုးတော်ခေါ်ခင်ဝင်းပါလေဥခင်ဝင်းလေးဖြတ်ယောဂါခံစားရပါတယ်ကိုမြာစန်းထူးဆိုရင်အခုဆိုရင်တီဘီယောဂါဖြစ်နေပါပြီနားတော့တခန်းနေပါပါဒီယောဂါသိရင်သူစတင်ပေါင်နေရပါတခြားသူတွေလည်းနှလုံးယောဂါတို့ဆွေးလို့ယောဂါတို့ဒါတွေကိုဖြစ်နေပါတယ်ဆေးတွေပေါင်နေကြရပါတယ်ဒီလေးရှည်ထဲမှာဆိုရင်ကိုကျော်မျိုးမင်းဆိုရင်လည်းဒီလေးဟောင်းယောဂါကခွဲစိတ်ကုသခံရပါတယ်ဒါဒီအပိုင်းအတွင်းမှာလည်းသူပြန်ပြီးဆေးဝင်ကနေပြန်ပြီးဆင်းလာတာပါ၃နိုင်မှာဆိုကိုကြီးကြီးဆန်ခေါ်ခေါင်းကြီးပေါ့လေဥဆန္ဒကြီးကပြီးသွားရင်၆တိုင်မှာဆိုရင်ကိုရေးမြင့်နိုင်ညအိမ်အိမ်မရတာလို့စိတ်ရမ်းလှုပ်ရှားတာလို့နှာခေါင်းကနေပြီးတော့နှလုံးသွေးရှံပြီးတော့သွေးရထွက်တာလို့ဒါမျိုးကြီးမကြမ်းကြာဖြစ်နေတာကိုရေးမြင့်နိုင်ကျမ်းမာရေးအခြေအနေပေါ့လေခုလောလောဆယ်သူက၆တိုင်မှာနေရသူတို့ဆိုလည်းဝေးနာရခံစားနေရတယ်ပြီးရင်အဲ၃တိုင်မှာပဲကိုတမ်းမြင့်အောင်ဆေးရုံပုံမှန်ပြသနေရတယ်သူကဝေးနာရခံစားနေရတယ်အဆောင်မှာဆိုရင်9ညတွေကကျွန်တော်9000နေချမ်းမှာ ABSD ရဲ့တရင်303ကရေးပေါ်တယောက်ဖြစ်တယ်ကိုကိုခွားကအောင်ကျော်စုထောင်က90ဒီဇင်ဘာလေးကထောင်ထဲရောက်နေကြပါ20ရှိနေပါပြီသူဆိုရင်ခု9000နေချမ်းနဲ့မှာတီဗီယောဂါခံစားနေရပါတယ
်ဒီနေ့ပြန်လွတ်လာသူတွေထဲမှာကိုဟန်ဝင်းအောင်အပါအဝင်အင်းစိန်ထောင်ကကိုကျော်ကျော်ကိုလွင်ကိုလက်ဗဟန်းမြို့နယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အတွင်းရေးမှူးဦးထွန်းမြင့်မင်္ဂလာတုံမြို့နယ်ကဦးမမောင်သိန်းလှိုင်းတရားမြို့နယ်ကဦးတင်အောင်ဗဟန်းတွဲဘက်အတွင်းရေးမှူးဦးစိုးအောင်တွန်တေးကဦးဆန်ဘောဦးချစ်ခင်မရမ်းကုန်းကဦးထေးအောင်မင်္ဂလာတုံမြို့နယ်ကဦးမောင်စိန်လှိုင်းမြို့နယ်ကဦးဟန်စိန်ညောင်လေးပင်မြို့နယ်ကကိုကျော်ကျော်ဆန်းတောင်တကုံကဦးသိန်းဝင်းကြီးမနိုင်ကဦးမြင့်စွေလှိုင်းမြို့နယ်ကဦးဆွေမင်းခေါ်အရှင်ဆန်နီမာနဲ့မင်္ဂလာတောင်ညွန့်ကရှေ့နေကိုရောဘတ်ဆောင်းတို့လည်းပြန်လည်လွတ်မြောက်လာကြပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား2000ကျော်ရှိပြီးကမ္ဘာကုလသမဂ္ဂနဲ့နိုင်ငံတကာကလည်းနိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်မြန်မာအစ်အစိုးရကိုတောင်းဆိုထားပါတယ်ရှင်။